လာမယ့်မတ်လကုန်ပိုင်းမှာစတင်ဆောင်ရွက်မယ့်2014ခုနှစ်သကောင်စင်းရဲကောက်ယူမှုကိုအစိုးရနဲ့အပြည့်အခက်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF ကကန့်ကွက်လိုက်ပါတယ်။ဒီလိုကန့်ကွက်တာကတော့ချင်းလူမျိုးတွေရဲ့ဆန္ဒမပါဘဲနဲ့မျိုးနွယ်စုတွေကို53ခုအထိခွဲခြားထားတာနဲ့အစိုးရကပြုစုထားတဲ့မျိုးနွယ်စုတွေရဲ့အမိတွေကမမှန်ကန်တာကြောင့်လို့ CNF ရဲ့တာဝန်ရှိသူကပြောပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ချင်းမျိုးသားတက်ဦး CNF ဟာပြင်စမအကျင့်ဘိုးကော်မတီတက်တန်းအတွင်15ရက်ကြာကျင်းပတဲ့တတိယအကျင့်ဘိုးကော်မတီအစည်းအဝေးမှာအစိုးရရဲ့သကောင်စင်းကောက်ယူမှုဆိုင်ရာကိစ္စရပ်ကိုအကြေလည်ဆွေးနွေးပြီးတဲ့နောက်အခုလိုကန့်ကွက်ကြောင်ကြေညာလိုက်တာဖြစ်ပါတယ်အဓိကကန့်ကွက်ရတဲ့အကြောင်းကိုတော့ CNF ရဲ့အတွဲဘက်အထွေထွေတွင်းရင်းမှုပူးပေါ်စီတာကအခုလိုပြောပါတယ
်ကျွန်တော်တို့ကန့်ကွက်တယ်ဆိုတဲ့ဥစ္စာကချင်းလူမျိုးတွေဆန္ဒမပါဘဲနဲ့ချင်းမျိုးနွယ်စုကို53နေနဲ့တို့ကောက်ခံတဲ့အပေါ်မှာကျွန်တော်တို့ကကန့်ကွက်တဲ့အရေးဥစားတို့အဲ53မျိုးကိုကြည့်မယ်ဆိုရင်ဒေသနာမည်တွေပါတယ်မျိုးနွယ်စုတွေနာမည်မဟုတ်ဘူးအရေးဥစားကဥပမာပြမယ်ဆိုရင်တော့ချင်းမျိုးနွယ်စုအဲ့ဒီကုတ်နံပါတ်ထဲမှာအလုံးကချင်းလူမျိုးဟုတ်ပေမဲ့သူကချင်းဆိုတဲ့ဥစားကိုပထမဆုံးရေးသားထားတယ်အဲ့ဒီအောက်ပြန်ကြည့်မယ်ဆိုရင်တော့မေတေတို့ဒီတော့ကတေးတွေဆိုတာချင်းထဲမှာပါတဲ့မျိုးနွယ်စုတွေမဟုတ်ဘူးပြီးတော့တီချင်းစံဒေတာနာမည်တွေဖြစ်တယ်ပြီးတော့မှတီချင်းမျိုးနဲ့တဲမှာရှိတဲ့လူမျိုးတွေကိုလည်းအားလုံးပြန်ကြီးတဲ့ပြင်တီချင်းဆိုတဲ့ဥစ္စာပြန်ထဲတော့ချင်းလူမျိုးကတအားများတယ်ဖြစ်သွားတယ်လေသူတို့ပြုစုတဲ့ဇင်းရဲ့အတိုင်းကတော့လုံးဝမဖြစ်ဘူးချင်းမျိုးနဲ့စုနာမည်တွေကမဟုတ်မမှန်တွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကန့်ကွက်တာဖြစ်ပါတယ်
ဒါအပြင်သကောင်စင်းကောက်ယူမဲ့ပုံစံမှာချင်းဆိုတဲ့အမျိုးသားအမည်ကိုအခြားမျိုးနွယ်စုအမည်တွေနဲ့ဒန်းလူဖော်ပြတာနဲ့သကောင်စင်းကောက်ယူရမှာချင်းအမျိုးသားတွေရဲ့သဘောဆန္ဒရယူမှုမရှိတာကြောင့်လက်မခံကြောင်း CNF ကထုတ်ပြန်ထားပါတယ်။ဒီသကောင်စင်းကောက်ယူမှုဟာချင်းမျိုးနွယ်စုအကြားစီးလုံးမှုကိုပြက်ပြားအောင်ပြုလုပ်ရာရောက်ကြောင်းနဲ့တိမ့်နေချီတဲ့ဒုက္ခတွေတွေနဲ့ပြည်တွင်းအခြေမဲ့ပြည်သူတွေနေရရင်ပြန်မလာနိုင်သေးတဲ့အခြေနဲ့တချို့တိုင်းသားနယ်မြေတွေမှာအပြည့်ခက်ရက်စဲရေးမလုံနိုင်သေးတဲ့အချိန်ဖြစ်တာကြောင့်တိကျမှန်ကန်တဲ့စီးရင်ရရှိမှာမဟုတ်နိုင်ကြောင်းကိုလည်း CNF ရဲ့ကြေညာချက်မှာဝေဖန်ထောက်ပြထားပါတယ်။ CNF ရဲ့လိုလားချက်ကိုတော့ပူပေါ်စီတာကအခုလိုဆက်ပြောပါတယ်
။တကယ်ချင်းပြည်နယ်မှာရှိတဲ့မျိုးနွယ်စုတွေကိုခွဲမယ်ဆိုရင်တော့ကောင်းကောင်းလေးရှိရင်အတိုင်းခွဲဒါမှမဟုတ်ဘူးဆိုရင်ချင်းကတမျိုးတည်းရှိတဲ့အတွက်ကြောင့်အားလုံးချင်းအနေနဲ့ပဲကောင်စီတွေပြုစုပြီးတော့ကောင်စီတော့တော့ဖို့ကျွန်တော်တို့ကလိုလားပါတယ်။ဒီတိုင်းမဆက်သွားမယ်ဆိုရင်တော့ကျွန်တော်တို့ကတော့ပြည်သူတွေကိုတိုက်တွန်းပါတယ်။တခြားအောက်မှာရှိတဲ့မျိုးနွယ်စုတွေကအတိအကျမှုမရှိတဲ့အတွက်ကြောင့်ချင်းဆိုတဲ့ဥစ္စာကိုပဲအားလုံးထည့်ဖို့ကျွန်တော်တို့ကတော့ပြည်သူတွေကိုနှိုးဆော်ထားပါတယ်
။တကောင်စီရင်မှာချင်းအမည်တစ်ခုတည်းအောက်မှာထည့်သွင်းဖို့အတွက်2013ခုနှစ်နိုဝင်ဘာလကဟာခါမျိုးမှာကျင်းပတဲ့ချင်းမျိုးသားညီလာခံကလည်းဆုံးဖြတ်ထားတာဖြစ်ပါတယ်။ချင်းပြည်နယ်မြောက်ပိုင်းဒေသဘက်ကတော့ချင်းအမည်အစဇူမီအမည်နဲ့သာတကောင်စင်းမှာဖြစ်သွင်းဖို့တိုက်တွန်းဆောင်ရွက်နေကြောင်းဇူမီဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေတွင်ရင်းမှုပူးဂင်ကန်းလျံကပြောပါတယ
်ကျွန်တော်တို့ပါတီအနေနဲ့တော့ပုဂ္ဂိုလ်ဇူမီခေါ်ကြတယ်ပုဂ္ဂိုလ်ရပေါ့အဲ့ဒါတစ်ချက်ပြီးတော့ချင်းမျိုးနယ်53မျိုးမှာလည်းဇူမီမထည့်ထားဘူးသူတပင်ချင်းပြည်နယ်ဒီလီမျိုးနယ်တွန်းဆောင်ချခါမျိုးနယ်မှာနေထိုင်တဲ့ဒီယူအနာမီတွေသူမျိုးစုနာမည်ကိုသူမျိုးနယ်စုစုပြီး꿰ထားတာကိုကျွန်တော်တို့ဆယ်မျိုးလောက်꿰နေတာကိုအဲ့ဒါတွေကလူမျိုးနယ်စုမဟုတ်ဘူးလေကျွန်တော်တို့ကစကားတူတယ်စာပြေလဲတူတယ်ယဉ်ကျေးမှုကဲတူတယ်ဆိုတော့အားလုံးဇုံပြီးလို့အဲ့ဒီ꿰ထားတဲ့ဆယ်မျိုးကျွန်တော်လက်ခံထားတယ်လေခုနကဘိုးဘီဒီပင်တုန်းက၃လုံးလာတဲ့ဇုံပြီးဆိုတာပဲ၃လုံးကိုကျွန်တော်တို့ကကန်ပိန်းလုပ်နေပါတယ
်ချင်းမျိုးသားတက်ဦး CNF ကပြည်စုံမှန်ကန်တဲ့သကောင်စင်းကောက်ယူဖို့အတွက်ဆိုရင်တိုင်းသားလူမျိုးအားလုံးနဲ့ဆွေးနွေးတိုင်ပင်ဖို့အတွက်သကောင်စင်းကောက်ယူမဲ့အချိန်ကိုရွှေဆိုင်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်တိုင်းသားလူမျိုးအဖွဲ့တချို့ကသကောင်စင်းကောက်ယူတာကိုအကြေလဲညှိနှိုင်းပြီးမှဆောင်ရွက်ဖို့တောင်းဆိုတာတွေရှိပေမဲ့တမတ်ရက်ကိုရွှေဆိုင်မှာမဟုတ်ကြောင်းဒီလ10ရက်နေ့ကလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးခင်ကြီးကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်သကောင်စင်းကောက်ယူမှုကိုတော့မလ30ရက်နေ့ကနေဧပြီလ10ရက်နေ့အတွင်းပြုလုပ်မှာဖြစ်ပြီးဒါဟာနှစ်30အတွင်းပထမဆုံးပြန်လည်ကောက်ယူမှာလည်းဖြစ်ပါတယ်